မြန်မာနိုင်ငံမှာကိုဗစ်အကြီးအကျယ်ပြန့်နှံ့နေပြီးအဓိကကူးစက်နေတဲ့ရန်ကုန်မှာနေ့စဉ်မြေပြင်မှာတည်ဆုံမှုကထောင်ကနန်းဝန်းကျင်ထိဆက်လက်မြင့်မားနေတယ်လို့လက်တွေ့ကူသပေးနေတဲ့သူတွေကပြောပါတယ်။အခုလိုဆိုးရွားတဲ့ COVID-19 မျိုးကွဲသစ်ပြင်းထန်လာချိန်မှာဆေးရုံကတင်နဲ့အောက်ဆီဂျင်မလုံလောက်မှုတွေဖြစ်နေတာကျန်းမာရေးဝန်ထမ်းတွေပါကူးစက်ခံရတာနဲ့လည်းတိုက်ဆိုင်မှုရှိနေတာပါ။ဒါနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းလာတဲ့ကိုဝင်းမင်းကပြောပြမှာဖြစ်ပါတယ်
။ဟုတ်ကဲ့ရန်ကုန်ကအကယ်ဒမီဆေးရုံအုပ်ချုပ်သူဒေါက်တာထင်ပေါ်ကတည်ဆုံမှုများလုံးနေရပုံကို
ပီလာကျွန်တော်ခံမှန်းကြည့်ပေါ့နော်ကျွန်တော်တွေ့ကြည့်တာကျွန်တော်တို့ဆေးရုံမှာတော်တော်များပါတယ်ကိုပီလာဖြစ်လိုက်ရင်မိသားစုလိုက်မိသားစုလိုက်ဖြစ်ပြီးတော့တချို့ကအဖေတည်လို့အမေကိုမတည်စီအောင်လို့လာတာတို့ family history မှာတအူးဦးတော့တည်သွားကြတာများတဲ့ခါကျတော့ကျွန်တော်မြင်တော့ထောင်ကနန်းတော့ကြီးပဲတရက်တရက်ကိုလေရန်ကုန်တခုတည်းနဲ့ဒီရက်ပိုင်းမှာဖြစ်နေတာတော့ကုသတာတော့အရေးပေါ်လူနာအနေနဲ့လည်းကုသပါတယ်။နောက်ပြင်ပလူနာအနေနဲ့လည်းကုသတယ်။အဲတချို့ဆေးရုံတည့်ရမယ်လူနာမျိုးတွေတော်တော်များများရှိပါတယ်။သို့သော်လည်းကျွန်တော်တို့ဒီဆေးရုံကကရင်90ပဲဆက်တဲ့ခါကျတော့ limited amount ပေါ့နော်။ဟိုအရန်နေပါတယ
်။အကယ်ဒမီအပြင်တခြားပုဂ္ဂလိကဆေးရုံတွေဖြစ်တဲ့ပန်းလိုင်းတကုံအမေရိကန်နဲ့ရွှေလာမင်းဆေးရုံတွေမှာလည်းကိုဗစ်လူနာတွေကုသပေးလာချိန်မှာအခုပိုမျိုးကွဲတဲ့ data ကြောင့်တည်ဆုံးမှုထူးထူးခြားခြားပြင်းထန်လာပုံကိုလည်းအမည်မဖော်လိုတဲ့ကျန်းမာရေးတာဝန်ရှိသူကအ
ဲ့တိုင်းလည်းတော်တော်များများတော့ဖြစ်နေပြီပေါ့နော်အပြင်ထက်ပြီးတော့ကူးစက်တာတွေကတော်တော်များတယ်လေအဲ့ဒီမှာတယောက်ဖြစ်လိုက်လို့ရှိရင်တည်နာလုံးလို့ပြောတော့တော်တော်များတယ်ဟိုအသက်ကြီးတဲ့လူတွေကြတော့ခံနိုင်ရင်မရှိရဘူးပေါ့တချို့တို့စနေလောက်ဖြစ်နေကြမှာတချို့၁၉ရက်အထိတောင်တောက်ခံလာပြီဒါပေမဲ့ရုပ်တဲ့အောက်ဆီဂျင်ကဖိုးကျပြီးတော့သုံးပါးဝါးရတယ်လဲတွေ့ရတယ်တချို့ရောဂါခံရှိတဲ့လူငယ်တွေလည်းတွေ့ရတယ်ဆေးရုံအခုသူကအောက်ဆီဂျင်ကျတယ်ဥမာ95ကနေပြီးတော့80ကျသွားတယ်အခုတင်ကျင်နေရေးပေါ်ကျတော့ပြည့်နေတယ်ကျွန်တော်အမေကဘရောအဆင်မပြေဘူးကျွန်တော်စိတ်လည်းမကောင်းဘူးလားကျတော့ဒါကျွန်တော်တယောက်တည်းမဟုတ်ဘူးကျန်တဲ့ကျောင်းဝင်တော်တော်များများရင်ဆိုင်နေရတယ်ပေါ့နော
်ဒါအပြင်အောက်ဆီဂျင်အကန့်အသတ်ကြုံနေရပုံကိုလည်းဒေါက်တာထင်ပေါ်က
အောက်ဆီဂျင်ကိုကျွန်တော်တို့အခုအလုံးလောက်မရတဲ့ပြဿနာပါလက်တလုံးမှာ challenge အဖြစ်ဆုံးအရာတစ်ခုပေါ့နော်အလုံးလောက်မရတဲ့ခါကျတော့ကျွန်တော်တို့က plug in to be သုံးတဲ့ concentrator လေးနဲ့ကုသလို့ရနိုင်လောက်တဲ့အနေသားရှိတဲ့လူနာကိုမှပဲဆေးရုံတင်ပြီးကုသပေးလို့ရပါတယ်ဒီထက် ICU မှာသုံးတဲ့ ventilator တို့အဲ့ဒါမျိုးတွေ oxygen consumption များတဲ့အားမျိုးတွေနဲ့ကုသပေးရမယ်လူနာတွေကိုကျွန်တော်တို့ facility ရှိပြီမဲ့မကုသနိုင်ဘူးအဓိကအကြောင်းအရတော့ရခင်ပုံမှန်ကျွန်တော်တို့ဆေးရုံကနေပြီးတော့အောက်ဆီဂျင်စီလင်ဒါတွေသွင်းပေးနေတဲ့ဆေးရုံတွေကိုနိုင်ကူကတော့ကျွန်တော်တို့ပုံမှန်မပြတ်ပြူးပေးနိုင်တော့
အဲ့ဒီတော့အခုလိုတည်ဆုံနေရမှုတွေကိုပြည်သူတွေဘလို့ရင်ဆိုင်တင်တာအတွက်လဲကျန်းမာရေးအရာရှိက
ရက်ကြလာတဲ့လီကိုကအားလေးကိုစစ်ထိန်းထားနိုင်ဖို့ပေါ့နော်ဥမာပေါ့ nutrition နဲ့ဆိုင်တဲ့စားတော့တည်စားကြည့်ရင်စားကြည့်ရင်ရင်းနဲ့တောက်ရှားလိုက်ပါတော့။နောက်ကျွန်တော်တို့ပြောတဲ့အသက်ရှူလေ့ကျင့်ခန်းလေးတွေနောက်အေးရေးဘောဝအိတ်ထားလေးတွေနောက်စိတ်ကြပေါ့အကြောက်တရားပေါ့။အဓိကတော့ဖိစိုးတွေမကြည့်တာကောင်းတယ်။သူကနေကောင်းပြီဆိုရင်ဖိစိုးကြည့်လိုက်ရင်စိတ်သက်တွေစိတ်ပြောင်ရှောင်ရှားဖြစ်ပြီးတော့ဟိုတချို့ကြတော့လည်းအဲစိတ်သက်ကြောက်သွားလို့ရှိရင်24နာရီအတွင်းကိုအောက်ဆီဂျင်ထိုးကြပြီးတော့သုံးနာရီရတယ်။ဒေလည်းမိသားစုတွေကပြန်ကြောပြလို့ကျွန်တော်တွေ့သိနေရတော့
နော်။ဒါပေမဲ့အောက်ဆီဂျင်အပြင်ဆေးဝါးတွေပြတ်လတ်လာမှုရဲ့အကျိုးဆက်အားလုံးကိုထိခိုက်သွားရပုံကိုလည်းဒေါက်တာထင်ပေါ်က
စောစောကပြောတယ်ကျွန်တော်တို့ပုံမှန်ပေးနေတဲ့အောက်ဆီဂျင်ပလန့်ဒီမှာသွားပြီးတော့ refill ပြန်လုပ်ရတဲ့အခါမှာတန်းစီကြရတယ်တချို့ဆိုလို့ရှိရင်ကိုဗစ်ဖြစ်နေတဲ့လူတွေကသွားတန်းစီအဲဒီမာရင်ကိုပဲတချို့အသက်ဆုံးရှုံးရတဲ့လူမျိုးတွေကြားရပါတယ် transmission ဖြစ်တာကတော့ကျင်းသေးတယ်နေရာတိုင်းမှာဘလုံးမှစနစ်တကျ control လုပ်ဖို့မဖြစ်နိုင်တော့ဘူးအကြောင်းရင်းကအဲ့ဒီလူစုလူတွေကအသက်နဲ့လူပြီးတော့သူ့ထက်ငါအောက်ဆီဂျင်သွင်းရတယ်ဆေးတွေလူဝယ်ရတဲ့အတွက်ကြောင့်ဒီလူစုလူတွေကိုကွန်ထရိုးလုပ်ရတာအမတန်ခက်ပါတယ်အဲ့တော့တစ်ဖက်ကလည်းဈေးနှုန်းအဆမတန်မြင့်တက်လာတယ်တစ်ဖက်ကလည်းလိုအပ်ချက်ကိုမဖြည့်တင်းပေးနိုင်ဘူးအဲကျွန်တော်တို့ပုဂ္ဂလိကကလည်းပြည်စုံနဲ့အားတက်တယောမလုပ်ပေးနိုင်တာမျိုးတဲ့နိုးရီကတရတရကိုတော်တော်လေးကိုရပါတယ
်အခုလိုအချိန်မှာရှေ့တန်းကကျမ်းမာရေးဝန်ထမ်းတွေပါစတိခိုက်ရုံးကန်လာနေရပုံကိုလည်းကျမ်းမာရေးတာဝန်ရှိသူက
ကျမ်းမာရေးဝန်ထမ်းအားနေတဲ့အနေအထားမှာလည်းကျွန်တော်တို့ဝန်ထမ်းတွေလည်း positive တွေထိတယ်ပေါ့နော်ဥပမာကျွန်တော်တို့ဆိုရင်20လောက်ရှိတာမှာအခု9ယောက်လောက်ဖ ဖြစ်နေပြီပေါ့နော်ဒီလောက် view site နေရတာနဲ့လည်းဒါကြောင့်မလို့တော်တော်လေးကိုအသေးစိတ်ကအလုံးလုံးတဲ့အခါမှာဖြစ်ဖြစ်ကိုအိမ်မှာနေတာပဲဖြစ်ဖြစ်ဓာတ်တွေကစီးတာပဲဖြစ်ဖြစ်အိမ်သာသွားတာပဲဖြစ်ဖြစ်ဒီချာလေး view design နဲ့သတိထားဖို့တော့လိုတယ
်ဒီအချက်တဲတွေကိုကြော်နိုင်ဖို့ပြည်သူတွေအနေနဲ့ကာကွယ်ဆေးရသမျှထိုးကာကွယ်ရေးပို့လောက်တာအပြင်စစ်ကောင်စီဘက်ကလည်းပြန်မဝင်သေးတဲ့ဂျမိုင်းဝန်ထမ်းတွေနဲ့ပြန်နှိတာအောက်ဆီဂျင်စက်ရုံတွေတိဆောက်တာနဲ့ဆေးဝါးပစ္စည်းတင်သွင်းတာတွေအဆင်ပြေအောင်အရေးပေါ်စီမံသင့်ပြီလို့ကြွကျင်သူတွေကအကြံပြုလိုက်ပါတယ်ခင်ဗျ